တခိုင်ပြည်နယ်တွင်းကလူထုအတွက်ဒေါ်လာ2,300မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအစည်းအဝေးတစ်ရက်ကိုဒီကနေ့မှာအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူရီကတရားဝင်စတင်ကြေညာလိုက်ပါတယ်မြန်မာနိုင်ငံအတွက်အင်ဒိုနီးရှားလူသားချင်းစာနာမှုအကူအညီဆိုင်ရာမဟာမိတ်အဖွဲ့ AKIM ရဲ့ရွှေရွာအချိုးပြုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုအစီအစဉ်အရမြန်မာပြည်သူတွေအထူးသဖြင့်ရခိုင်ပြည်နယ်တွင်းကပြည်သူတွေအတွက်စွမ်းရည်မြင့်တင်ရေးတည်ယူပို့ဆောင်ရေးအတန်းမွေးဝမ်းကြောင်းနဲ့ပြန်လည်ထူထောင်ရေးတို့ကိုဆောင်ရွက်မှာဖြစ်ပါတယ်။အကူအညီပေးမဲ့အရေးကကိုဖီအနန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့လည်းကန့်ညီမှုရှိပါတယ်။မြန်မာနိုင်ငံရဲ့ပြုပြင်ကြောင်းလေးပြန်လည်ရင်ကြားစီရင်နဲ့အလုံးစုံဖွံ့ဖြိုးတိုးတက်ရေးတို့အတွက်အင်ဒိုနီးရှားနိုင်ငံအနေနဲ့ထောက်ပံ့ပေးဖို့အခိုင်အမာကတိပြုတဲ့အကြောင်းလေးအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကထပ်လောင်းအတည်ပြုပြောပါတယ်။ရခိုင်ပြည်နယ်တွင်းလုံခြုံရေးအခြေအနေနဲ့တည်ဆုံနေကြရတာတွေအပေါ်မှာတော့အလွန်ပဲဆွေးရင်မကင်းဖြစ်ရတယ်လို့လည်းနိုင်ငံသားဝန်ကြီးကပြောဆိုပါတယ်။အင်ဒိုနီးရှားအစိုးရရဲ့ရည်တည်ချက်အပေါ်မှာတော့ချီးကျူးပြောဆိုကြတဲ့အထက်ကိုဗီအနန်ကော်မရှင်လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်တွင်အခြေအနေတွေကိုမြန်မာအစိုးရဘက်ကကင်ကွယ်တဲ့နေရာမှာအင်ဒိုနီးရှားအစိုးရဘက်ကအထောက်အကူပေးရည်တက်တက်ကြွကြွဆောင်ရွက်မှုအပေါ်ကိုဖီအနန်ကထောက်ခံထားတဲ့အကြောင်းနဲ့နိုင်ငံသားဝန်ကြီးကပြောဆိုသွားပါတယ်ရှင်။